မ္မနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကိုညီဖြည့်ရှင်ရေးဈာဝန်ဆောင်ရွက်ပေးမဲ့ကိုယ်စားလှယ်ကိုရှေ့သတင်းပတ်တွင်ရွေးချယ်တည်ပြုနိုင်မယ်လို့အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံအဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းအထူးတပ်တမန်ခံထားရတဲ့အတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေတနင်္လာနေ့တွေ့ဆုံတဲ့အခါဘယ်သူကိုခံထားမယ်ဆိုတာရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကပြောပါတယ်။အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လည်းကလည်းမြမရေးကြောင်းဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူညီကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဒီကနေ့ပြောကြားလိုက်ပါတယ်
။ကျွန်တော်အနေနဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးသူ့စုဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံမူပေါင်းအတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်။
ပြီးခဲ့တဲ့အေဒီလာအတွင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့မြမအရေးအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံထုကိုယ်စားလှယ်ခန့်အပ်ထားရေးနဲ့အကြမ်းဖက်ပစ်ခတ်မှုတွေရပ်တန့်ရေးစာရမှုဆိုင်ရာအကူအညီတွေကိုခွင့်ပြုရေးတို့အပါအဝင်အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီနဲ့အာဆီယံခေါင်းဆောင်တွေအကြသဘောတူခဲ့ကြတာပါ ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအတန်းဝန်းကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခပြည်လည်ရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းရေးတို့အတွက်အာဆီယံကဦးစီးလှုပ်ဆောင်တဲ့ကြောင်းတိုက်တွန်းပြောဆိုထားကြပါတယ်ခင်ဗျာ